တရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တရုတ်ပြည်သူသမ္မတနိုင်ငံဝန်ကြီးချုပ်လီခတ်ချန်တို့ဒီကနေ့တရုတ်နိုင်ငံပေကျင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြစ်ဆုံရေကာတာရေအားလျှက်စစ်စီမံကိန်းကိစ္ ွန်ကြီးချုပ်လီခါချန်းနဲ့တွေ့ဆုံရှင်နေခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဒီကနေ့ဒေသဆန်တော်ချိန်ညနေ6နာရီမှာတွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေးစစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။အခုလိုတွေ့ဆုံဆွေးနွေးရမှာလူအများစိတ်ဝင်စားနေတဲ့မြေဆောင်ရေးအားလျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတရုတ်ဝန်ကြီးချုပ်ကဒေါန်ဆန်းစုကြည်ကိုပြောဆိုခဲ့ကြောင်းတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယိုဇမ်မင်းကအခုလိုပြောပါတယ်။
李克强总理也向安山书记谷子表达了。
你说一个啊，给啥呢？不得比马苏啊，你呢？天天要把啥干的我呢？啊，偏地啊，下坡背后为你有李克强啊，人家那戴明啊，不过到三十几个表给娃的。马苏啊，你呢？你给啥？背后干的我们来说呢？不得比天天瞄着啥偏下坡，手上也扛的地啊，不是他比为了到三十几个表娃的。
ဒါပြင်တော့ဆန်းစုကြည်အနေနဲ့လည်းနိုင်ငံအကျိုးရှိစေမယ့်နည်းလမ်းတစ်ခုရှာဖွေဖို့သူ့ရဲ့စိတ်အားထက်သန်မှုကိုထုတ်ဖော်ပြသသွားတယ်လို့လည်းဒုနိုင်ငံသားရေးဝန်ကြီးဇမ်မင်းကပြောပါရယ်။နိုင်ငံကောင်းဆောင်တွေတွေ့ဆုံရမှာတရုတ်နဲ့မြန်မာနိုင်ငံဟာအပြန်အလှန်လေးစားမှုရှိပြီးတော့တာဝန်ညီမျှအပြန်အလှန်ဆက်ဆံခဲ့ပြီးမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှုနဲ့ပြည်သူတွေရဲ့နေထိုင်မှုဘဝအဆင့်မြင့်မားရေးဆောင်ရွက်နေတာတွေမှာတရုတ်နိုင်ငံအနေနဲ့အားဖြည့်ကူညီသွားမှာဖြစ်ကြောင်းလည်းတရုတ်ဝန်ကြီးချုပ်လီကပြောပါရယ်။နိုင်ငံဆက်ဆံရေးအနေအထားနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ကအခုလိုပြောပါတယ
်ကျွန်တော်တို့ကြည့်စုရဟာကျွန်တော်တို့ရဲ့ mix ဖြစ်ဆွေးပြီးဖြစ်ဆိုတာအပေါ်ကြီးဒီတိုင်းနဲ့ကျွန်တော်တို့ရဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာလည်းကြောင်းနေတယ်ဆိုတော့ပို့ပြီးတော့ကောင်းမယ်လို့ပို့ပြီးတော့တည်မယ်ဖို့ပို့ပြီးတော့ခိုင်မာဖို့အကြောင်းလေးတွေပဲဖြစ်မယ်လို့ကျွန်တော်တို့ယုံကြည်ညော်နေပါတယ်
ဒီကနေ့မှာပဲစီးပွားရေးနဲ့ဤပညာပိုင်းဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီထဲမှာတရုတ်မြန်မာနယ်စပ်ကနေမိုင်20အကွာမှာရှိတဲ့ကွန်လုံမှာမဟာဗျူဟာရရေးပါတဲ့တံတားတစ်စင်းတခါရန်ကုန်နဲ့မန္တလေးမြို့တွေမှာတရုတ်နိုင်ငံအနေနဲ့ဆေးရုံတရုံစီဆောက်လုပ်ပေးဖို့ကိုလည်းနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ပါတယ်။သမ္မတဦးသိန်းစင်အစိုးရလက်ထက်တွန်းကတော့လူမှုတွေရဲ့ကန့်ကွက်တောင်းဆိုမှုကြောင့်တရုတ်နိုင်ငံဘက်ကဒေါ်လာ 3.6 ဘီလီယံကုန်ချခံတည်ဆောက်မဲ့မြေဆုံရီအားလျက်စစ်စီမံကိန်းကို2012ခုနှစ်အတွင်းမှာစိုက်ငံ့ထားခဲ့ပါတယ်။လူမှုပတ်ဝန်းကျင်ဂေဟစနစ်အပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်ပျက်စီးစေနိုင်တာကြောင့်အခုလိုဆန္ဒထုတ်ဖော်ခဲ့တာပါ။ဒါပြင်မြေဆုံရီကာရာစီမံကိန်းနဲ့ပတ်သက်ပြီးအဲဒီချိန်ကဆွေရအနေနဲ့ပွင့်လင်းမြင်သာစွာလုပ်ကိုင်ခဲ့ခြင်းမရှိတာကြောင့်လည်းလူမှုအကြမကျေနပ်မှုတွေတိုးလာတာဖြစ်ပါတယ်။အရှိတောင်အရှာမှအကြီးဆုံးရီအားလျက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင့်ကအခုလိုပြောပါတယ်။
မြေဆုံကိစ္စနဲ့ပတ်သက်ပထမဆုံးအပြင်အဲဒီမြေဆုံသဘောတူညီချက်ထဲမှာဘာတွေပါတယ်ဆိုတော့ပြည်သူလူထုကိုပထမဆုံးအသိပေးဖို့လိုပါတယ်အဲဒါဒေါ်ဝန်ဆုစုကြည်ကဂတိပေးထားပြီးသူကမဖတ်သေးဘူးဆိုတဲ့ဟာပဲနောက်ဆုံးပြောခဲ့တာကြားတယ်ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီထဲမှာဘာတွေပါတယ်ဆိုတော့ပြည်သူလူထုကိုအသိပေးရမယ်နော်ပြည်သူလူထုရဲ့ဆန္ဒသဘောထားကိုမှန်မှန်ကန်ကန်ရရှိနိုင်အောင်လို့နောက်ပြီးကြတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းဖြစ်အောင်ဆောင်ရွက်ရတာဟာအစိုးရကတည်းရရဲ့လုပ်ငန်းလို့ကျတော့တာဝန်လို့ထင်ပါတယ်။နောက်သူ့ရဲ့အောင်မြင်မှုလို့လည်းဖြစ်မှာပါ
။ဒေါ်ဆန်းစုကြည်ဟာ2015ခုနှစ်အတွင်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တဦးအနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတရှီကျင်းပင်အပါအဝင်ဝန်ကြီးချုပ်လီကာချန်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုခီးစဉ်ကတော့ NLD ပါတီကနေအာဏာရလာပြီးနောက်ပိုင်းပထမဆုံးတွားရောက်တဲ့တရုတ်နိုင်ငံခီးစဉ်မှာနောက်လာမှာတွားရောက်ဖို့ရှိနေတဲ့ American ပြည်ထောင်စုခီးစဉ်မတိုင်ခင်မှာတရုတ်နိုင်ငံကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေအပြင်အင်းဒီစင်းအင်အားကြီးတရုတ်နိုင်ငံတွေပါဆက်ဆံရေးပုံမှန်ထိန်းသိမ်းဖို့မြန်မာဆူရအဆက်ဆက်အနေနဲ့ဆောင်ရွက်ခဲ့ကြတာလို့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမန်ဟောင်း Trevor Wilson က VOE ကိုအခုလိုပြောပါတယ်
Any Myanmar leader has had to deal with this sort of dilemma
ဆာသာအရာရာမှာအင်အားတာလွန်တဲ့အိမ်နီးချင်းနိုင်ငံနဲ့ဆက်ဆံရမှာအကျယ်တဲဆက်ရောက်တဲ့အခြေအနေမျိုးကိုမြန်မာနိုင်ငံအစိုးရအဆက်ဆက်အနေနဲ့ကြုံရတာပါမြန်မာနိုင်ငံအနေနဲ့လည်းသူတို့ရဲ့အကူအညီတွေလိုအပ်ပါတယ်မြန်မာခေါင်းဆောင်တွေဟာတစ်ဖက်မှာတရုတ်နဲ့ဆက်ဆံရတယ်လို့တစ်ဖက်မှာလည်းအမေရိကန်နဲ့ဆက်ဆံရတာပါတခြားသူတွေလိုပဲဒေါ်ဆန်းစုကြည်ကဒီအခြေအနေကိုကောင်းကောင်းသဘောပေါက်ပါတယ
်ဒီကနေ့မနေ့ပိုင်းတွင်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်ငားရကြခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ဒေါ်ဆန်းစုကြည်ဟာမနေ့ပတ်မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ